မင်္ဂလာပါခင်ဗျာဒီဒီမှာမျက်မှောက်သားသားစကားများအစီအစဉ်မှာနေ့စဉ်သတင်းတွေထဲမှာပါရှိတဲ့ပြောကြားချက်တွေကထူးထူးခြားခြားသတိထားမိတဲ့ပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ကောက်နှုတ်တင်ပြချင်ပါတယ်ခိုင်းကျွဲခိုင်းနွားပြက်လက်မှုထိန်းချုပ်ဖို့အစီအစဉ်ရှိမရှိမေးမြန်းတာဟာစက်မှုလေယာခစ်ကိုမကူးပြောင်းနိုင်ခင်ကျွဲနွားတွေလေထဲမှာပိုရှိစေဖို့ရည်ရွယ်ချက်နဲ့မေးမြန်းတာဖြစ်တယ်လို့ကြံ့ခိုင်ဖွံ့ဖြိုးပါတီပြည်သူ့တော်ကိုယ်စားလှယ်ဦးမောင်မြင့်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ9ရက်နေ့ကပြည်သူ့လွတ်တော်မှာအစ္စလာမ်ဘာသာဝင်ရဲ့အင်းနေမှာကျွဲနွားတပ်ဖြတ်မှုထိန်းချုပ်ပေးဖို့အစီအစဉ်ရှိမရှိမေးမြန်းချက်ကိုပြည်သူ့လွတ်တော်ဥက္ကရာကဘာသာရေးလူမျိုးရေးကိစ္စတွေပါဝင်နေတဲ့အတွက်လွတ်တော်မှာဆက်လက်ဆွေးနွေးမေးမြန်းခွင့်ပိတ်ပင်ခဲ့ရတဲ့ပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာဥပမာများအခုလိုပြောရတာဖြစ်ပါတယ
်လွတ်တော်မှာအာဏာပိုင်ဖို့ဗျလွတ်တော်အာဏာပိုင်ဆိုတော့သူမပေးနေဆိုကျွန်တော်မေးစရာအကြောင်းမရှိဘူးဒါပေမဲ့ကျွန်တော်ပြောပြီးသားခြေစင်းမှလည်းကျွန်တော်ပြောပြီးသားပဲလေကျွန်တော်တို့လေယာဆိုင်ပြည်ဦးနိုင်ငံမှာကျွဲနွားကအဓိကကြတယ်စက်မှုလေယာဉ်ကိုသွားရဆိုရင်အလုံးစုံမရောက်သေးဘူးအဲ့ဒီအခြေအနေမျိုးမှာကျွဲနွားတွေကိုကျွန်တော်တို့ကပုံမူပြီးတော့မှတကွင်းနေထဲမှာရှိနိုင်မှုတွေကျွန်တော်တို့ပုံမကျူးစားသင့်ဘူးလား
လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အာဏာရှိသူကိုခြေခံတဲ့ဥပဒေအရတရားစီရင်နေတာ rule by law ကနေပြည်သူလူထုကိုတရားမျက်မျက်တတအုပ်ချုပ်တဲ့တရားဥပဒေစိုးမိုးမှု rule of law ရှိဖို့စူးစမ်းလောက်ကင်ပေးကြပါလို့ပြည်သူလူထုဥက္ကရာဦးဝင်းမြင့်ကပြည်သူလူထုကိုယ်စားလှယ်တွေကိုတိုက်တွန်းလိုက်ပါတယ်ဖေဖော်ဝါရီလ6ရက်နေ့ကလွတ်တော်အစည်းအဝေးမှာဦးဝင်းမြင့်ကအခုလိုပြောပြတာဖြစ်ပါတယ်
ရူအော်လောနဲ့ဥပိုင်တော်ရူအော်လောဆိုတာကတော့ပြည်သူတွေကိုခုနလည်းခြေခြေတည်းနဲ့ရှင်းနေတော့လေတရားမျက်နှာတတာအုပ်ချုပ်တာရူပိုင်လောဆိုတာကတော့ပြည်သူတွေတက်ကိုအဓိကမထားဘဲနဲ့အာဏာရှိတဲ့သူကအုပ်ချုပ်တဲ့သူကကိုယ့်ရဲ့အလုံးကြရေးဆွဲထားတဲ့ဥပဒေကြီးဒါရူပိုင်လောခုနပါဝါပိုင်းမှာတိတိလင်းလင်းထိုးရတာတွေ့ရပါလိမ့်မယ်ဒါမှမဟုတ်ကျွန်တော်တို့ကိုယ်စားလှယ်တွေအနေနဲ့ကလည်းဒီမိုကရေစီကျင့်စဉ်ရဒီမိုကရေစီကိုညှင်းနိုးတဲ့တံမိုးထားတဲ့လေးစားတဲ့ဆိုရင်အဲ့ဒီရူပိုင်လောတွေကိုရူအော်လောဖြစ်အောင်ဝိုင်းဝန်းပြီးတော့ကြိုးစားပြီးပါဝိုင်းဝန်းပြီးတော့စဉ်းစားပြီးပါဝိုင်းဝန်းပြီးတော့အကောင့်ထဲပေါ်ပြီးပါလို့အားလုံးကိုကျွန်တော်ဒီနေရာမှာအတိအပြီးအကြောင်းကြားပါတယ်
။ရဟန်းတန်ခါးရင်းနဲ့မျိုးချင်းလူငယ်တွေဟာလူသားချင်းစာနာမှုအကူအညီလာရောက်ပေးရတာကိုကန့်ကွက်ဆန္ဒပြတာမဟုတ်ဘဲရိုဟင်ဂျာနာမည်သုံးပြီးတော့နိုင်ငံရေးဝင်ရောက်နှောက်ယှက်တာကိုကန့်ကွက်တာဖြစ်တယ်လို့မျိုးချင်းရဟန်းတော်များတမကကဥသူစိတ်တာပြောလိုက်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကရခိုင်ပြည်နယ်ကမော်စလင်တွေအတွက်မလေးရှားလူသားချင်းစာနာမှုအကူအညီလာရောက်ပေးရတဲ့တဲမောကိုဆန္ဒပြစဉ် RFA ကမေးမြန်းရမှာဥသူစိတ်တာအခုလိုပြောလိုက်တာဖြစ်ပါတယ
်ဒုက္ခတွေကိုကူညီဖို့ဆိုပြီးတော့ဒီတဲမောဝင်လာတဲ့ပစ္စည်းတွေနဲ့ပေါ့အဲ့တော့ဒုက္ခတွေကိုကူညီတာကိုဦးဇင်းတို့ကလက်ခံတယ်ဒုက္ခတွေကိုအကြောင်းပြပြီးတော့နိုးရိုဟင်ဂျာအော်ဒီဘောရိုဟင်ဂျာဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံရေးအမြတ်ထုတ်မှာဦးဇင်းတို့ကအလိုမရှိဘူးဦးဇင်းတို့နိုင်ငံမှာရိုဟင်ဂျာဆိုတာလည်းမရှိဘူးသမိုင်းမှာလည်းမရှိခဲ့ဘူးအဲ့မရှိတဲ့ဟာကြီးကိုဒုက္ခတွေကိုကူညီခြင်းလို့ပါဆိုပြီးတော့အကြောင်းပြလာတာဦးဇင်းတို့ကလုံးဝလက်မခံ
မလေးရှားနိုင်ငံကလာရောက်ပေးရတဲ့အကူအညီတွေကိုရခိုင်ပြည်နယ်မှာရှိတဲ့ရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းနှစ်ခုကဒုက္ခတွေကိုခွဲဝေပေးရသွားမှာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေကြာထားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောလိုက်ပါတယ်ဖေဖော်ဝါရီလ9ရက်နေ့ကမလေးရှားလူမှုကူညီပေးသမောတိလဝစိတ်ကန်းကိုရောက်ရှိစဉ်တွားရောက်လက်ခံရမှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြတာဖြစ်ပါတယ်
ကျွန်တော်တို့အာဆီယံနိုင်ငံချင်းချင်းကူညီတာတရားဝင်ကူညီတာဖြစ်ပါတယ်အခုလည်းတရားဝင်ကူညီတာပဲအင်ဒိုနီးရှားလုံးကလည်းတရားဝင်ကူညီတယ်အခုမလေးရှားကလည်းတရားဝင်ဆက်သွယ်ပြီးတော့ကူညီတယ်တရားဝင်ဆက်သွယ်ပြီးကူညီတော့ကျွန်တော်တို့ရဲ့ဒီအလှကဒီဖြန့်ဝေတဲ့ကိစ္စကလည်းကျွန်တော်ပြည်နယ်အစိုးရနဲ့ပူးပေါင်းပြီးတော့မျက်မျက်တတဖြန့်ဝေမှာဖြစ်ပါတယ
်အစိုးရနဲ့ပုဂ္ဂလိကမီဒီယာပြန်ဆိုင်မှုဟာကြားနဲ့သမင်ကိုတန်းတူပြန်ခိုင်းတဲ့တော်ရင်ဥတွေနဲ့တူနေတဲ့အကြောင်းပုဂ္ဂလိကနဲ့တိုင်းရင်းသားမီဒီယာတွေဟာဈေးကွက်တင်အသက်ခံနေရတဲ့အတူကြောင်းရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောလိုက်ပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကပြည်သူ့လွတ်တော်မှာပုဂ္ဂလိကသတင်းမီဒီယာလုတ်ပိုင်ခွင့်ပြုဖို့ရှိမရှိမေးမြန်းရမှာဦးဖေတန်းကအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်
။စာနေရေးများရေးသားပုံလေးထုတ်ဝေခွင့်ကိုဖြေလျှော့ပေးခဲ့တာကြောင့်ပုဂ္ဂလိကသတင်းစာနဲ့ဂျာနယ်ဆောင်ရွက်များစွာနိုင်ငံတော်ပိုင်သတင်းစာများနဲ့ပြိုင်ရေးခွင့်စီးပွားရေးစနစ်ကိုရှင်းပြန်ဝင်ရောက်ခဲ့ကြပါတယ်။နိုင်ငံတော်ပိုင်သတင်းစာများအနေနဲ့နိုင်ငံတော်ဘာသာကိုသုံးစွဲနိုင်ခြင်းဝန်ကြီးများ၏ဝင်ကြတာများတဲ့အရေးများကိုအရှင်နဲ့တပြင်းကြီးနေများစွာရရှိနိုင်ခြင်းတနိုင်ငံလုံးတွင်ပူပေါ်သတင်းစာတိုင်များရှိနေခြင်းဝင်ကြတာတရေထုတ်ပြန်ချက်များဝန်ထမ်းခေါ်ယူသည့်ကြော်ညာများတရားရုံးနှင့်ဆိုင်သောကြော်ညာများတာရင်းနာရေးကြော်ညာများအများပဲရရှိနေခြင်းရင်းနှုန်းကိုချော့ပြီးရောင်းချနိုင်ခြင်းနိုင်ငံပိုင်အဆောက်အဦဆက်ရများဝန်ထမ်းများဖြင့်လဲပတ်နိုင်ခြင်းစတဲ့အားသာချက်များရှိနေတော်လည်းတိုင်းရင်းသားနဲ့ပုဂ္ဂလိကသတင်းစာများဂျာနယ်များမှာအထက်ပါအခွင့်အရေးများမရှိရှိကြောင်းအချို့သတင်းဂျာနယ်များဟာဆက်လက်ရပ်တည်နိုင်ခြင်းမရှိဘဲပိတ်သိမ်းသွားရတဲ့သို့တချို့မှာခက်ခက်ခဲခဲနဲ့ကြိုးစားပြီးရပ်တည်နေရပါပဲ။ကြားနဲ့သမင်ကိုလွတ်လွတ်ခွင့်တားမှုပေးပြီးတော့ရှင်ပြန်ခိုင်းတဲ့တော်ရင်ဥပဒေမျိုးဖြစ်နေပါတယ်။ဒီလိုတစ်ဖက်ဆောင်တဲ့အခြေအနေဟာနိုင်ငံပိုင်သတင်းစာများအနေနဲ့သတင်းမီဒီယာစီးပွားရေးဈေးခွက်ကိုလက်ဝါးရုပ်ပြီးအသာစီးရယူထားနိုင်တာကြောင့် တိုင်းရင်းသားနဲ့ပုဂ္ဂလိကပြင်းချာနေများပါမင်းမင်းတောက်ွယ်သွားပါလေဈေးခွက်တင်ပြီးအသက်ခံနေရတဲ့အခြေအနေမျိုးကိုရောက်ရှိသွားပါလေ
အချိန်ကာလကြာလာတဲ့အများပိုင်ဆိုင်မှုနဲ့အကျိုးမြတ်ခွဲဝေမှုဟာပိုပြီးရှုပ်ထွေးလာနိုင်တဲ့အတွက်မိုက်ကာအဖွဲ့ကိုမြန်မြန်ဖြတ်သိမ်းဖို့လိုအပ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအာကာမိုးကပြောလိုက်ပါတယ်။သမရဦးသိန်းစိန်လက်ထက်ကလေယာစိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍဖွံ့ဖြိုးမှုရည်ရွယ်ချက်နဲ့ဖွဲ့စည်းခဲ့ပြီးပိုင်ဆိုင်မှုနဲ့အကျိုးမြတ်ကိစ္စတွေမှာအများကတန်တရားဖြစ်လာတဲ့အတွက်ဖြတ်သိမ်းဖို့အမျိုးသားလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးဒီဆိုကိုဦးဆောင်တင်ခဲ့တဲ့ဒေါက်တာအာကာမိုးကအခုလိုပြောလိုက်တာဖြစ်ပါတယ်
။လက်တလောမိုက်ကာရဲ့လုပ်ငန်းတွေကထပ်ဆင့်ထပ်ဆင့်ပြောင်းလဲသွားပြီးတော့ဟိုရှုပ်ထွေးတဲ့ပိုင်ဆိုင်မှုကိုအကျိုးမြတ်ခွဲဝေရရှိမှုတွေကပို့ပို့ကြားလေးလေးပို့ပြီးတော့ရှုပ်ထွေးလာမှာဖြစ်တဲ့အတွက်ကြောင့်ဖြစ်နိုင်ရင်တော့အမြန်ဆုံးရည်ယူဆောင်ရွက်နိုင်အောင်ဆုံးပေါ့
ငင်းကြိုင်လှုပ်ဆောင်ရမှာဘဲပါတီအဖွဲ့အစည်းရဲ့အကျိုးကိုမှငှဲ့ပြီးလှုပ်ဆောင်နေတာမဟုတ်ဘဲပြည်သူလူထုလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်လှုပ်ဆောင်နေတာဖြစ်တဲ့အကြောင်းနိုင်ငံရေးစီရေးအဖွဲ့အစည်းတိုင်းကကိုစိတ်တူကိုတူတန်းတူပါဝင်ကြဖို့လိုကြောင်းတော်ဆန်းစုကြည်ပြောလိုက်ပါတယ်ဖေဖော်ဝါရီလ6ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ပြည်တော်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီ UBDJC အစည်းအဝေးမှာတော်ဆန်းစုကြည်အခုလိုပြောလိုက်တာဖြစ်ပါတယ်ကျွန်တ
ော်တို့လုပ်နေတာတစ်ဖွဲ့စုတစ်ဖွဲ့တစ်ဖွဲ့လုပ်နေတာပေါ့ဒီမှာစုဖွဲ့တိုင်းကိုစားပြုတဲ့ဟိုလေရောက်လာတယ်ဒါပေမဲ့ကျွန်မကဒီမှာလုပ်နေတာဘယ်အနေနဲ့ဒီတော့လုပ်နေတာပေါ့တော့ရတယ်ပေါ့ကျွန်တော်တို့ရဲ့ဟိုကျွန်တော်နဲ့ပြည်တော်စုကြီးပေါ်တော့ပေါ်ဆောင်တာပေါ့ဘာလို့လဲဒီတိုင်းပဲပြသစမှာထားပါတယ်။အလုပ်ဒီထက်မှစေတနာနဲ့လာရောက်လာတဲ့များဒီတိုင်းပဲသမီးတို့ထားကြတယ
်။အခုတော့ဖမတာတာစကားများစီစဉ်ရတော့ပါခင်ဗျာ။ကျေးဇူးနာစင်ကြတဲ့ပြည်သူအားလုံးကိုကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။